Lut the Dindao Kupaji, at the Kayamun Patalu, Tawashi at Tamaro Tarigu, sit at Tia Yunga, Tia de Lupe Lajao, Nimanang and Lukui Komshi at Topian Jama, Popya Tabime, Mumjine Jamiomu, Tia Yuma, Tatavigu, Satin, Sisida Kamaro, Dimuha, Ubrene and Yi, Sanya Mumshibusura, Bolingedelu, Kupaji Midazu, yet Shinny Pitu, U Robert Sanga, Yabare, Tai Chi Sight, View the Nidao May Maga, Sabi Pyopyamabashi.
အလို့တဲ့တင်းတော့ကိုပါကြီးဟာရဲကသူ့ကိုဖမ်းဆီးစစ်ဆေးခဲ့ပြီးစစ်တပ်ကိုလွှဲပြောင်းကစစ်တပ်ကစစ်ဆေးမင်းမြန်းရင်းနဲ့ဖျက်ပြေးဖို့ကြိုးစားတယ်ဆိုပြီးတနက်နေ့ပြစ်ခတ်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်ပြီးကြံမျိုးမျိုးနဲ့တရားရုံးမှာတက်တေဖြစ်ကိုပါကြီးရဲ့ဇနီးဖြစ်သူကိုစစ်ဆေးရမှာတော့အမှုဟာဥပဒေကြောင့်ရဆောင်ရွက်ခဲ့မှုမရှိဘူးဆိုတာကိုပေါ်လွင် ကျွန်တော်တို့ဒီနေ့မတနာကနေ့ထွက်ဆိုချက်ပေးပါတယ်အဲ့လိုထွက်ဆိုချက်ပေးတဲ့အခါမှာအခုလိုပေးဆုံးသွားခြင်းဟာတမတော်ပိုင်းဆိုင်ရာပုဂ္ဂိုလ်ကြီးရဲ့ကြောင့်ရှိရတယ်လို့အဲ့ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်စံမျိုးမျိုးနဲ့ရဲတပ်ဖွဲ့ကနေတဲ့ရဲတုတက်ချက်ကြောတူရအောင်လို့အပါဝင်ကဆောင်ရွက်သွားခြင်းဖြစ်တယ်ဆိုတာပေါ်လွင်သွားပါတယ် အဲ့တော့ဒါကိုကျေကျေပြန့်ပြန့်အမှုကိုတောင်းရမယ်ဆိုရင်တော့အခြေကောင်းတရက်ကိုရနိုင်မှာဖြစ်ပါတယ်လူပြောကိုဖမ်းပြီးတဲ့အချိန်ကနေစပြီးတော့24နာရီကျော်လုံးမယ်ဆိုတရားရုံးမှာကျွန်တော်ယူရမယ်တကားကိုခေါ်သွားရမယ်အခုလိုလမ်းမှာကျေလမ်းမှာခေါ်ပြီးတော့စစ်တပ်ကိုပြောရဆိုတာဒါအင်မတန်မှတာဝန်ရှိတဲ့ကိစ္စအခုလိုအသက်ဆုံးရှုံးရတဲ့ဆိုရင်အဲ့ဒီရဲတွေမှာအကုန်လုံးတာဝန်မကင်းဘူး
ဒီအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းလူ့ခွင့်ရေးရှုထောင့်ကနေစစ်ဆေးမေးမြန်းခဲ့ပြီးသမ္မတကိုအစီရင်ခံစာတင်ခဲ့ပါတယ်ဒီအစီရင်ခံစာထဲမှာဒီအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အကြံပြုထားပါတယ်ဒါပေမဲ့မကြသေးငါးမှထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မတော် A ဥပဒေပုံမှန်86ပြည့်မှုဆိုင်ရာဥပဒေပုံမှန်300လေးလို့နဲ့စစ်ဆေးခဲ့ပြီးတရေတေလွတ်တဲ့အမိန့်ကိုချမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမှုအရှေ့တောင်တိုင်းစစ်ထဏာချုပ်ကအတည်ပြုခဲ့တာကိုသိရှိရတယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုပါကြီးတေဆုံးခဲ့မှုနဲ့ပတ်သက်လို့အရာရှိစစ်တီတွေကိုအရေးယူတာဟာ2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြစ်မှုဆိုင်ရာကျင့်သုံးဥပဒေတက်မရော A ဥပဒေတို့နဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနကနေပြန်ကြားချက်ရသိရှိရကြောင်းလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တနာကတော့ဒါဟာ2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုသလိုဆွဲယူပြီးအသုံးပြုခဲ့တာဖြစ်တယ်ဆိုပြီးဝေဖန်ခ
ဒီကနေ့ရောက်ဖြစ်တယ်။ဆန်းဆန်းနဲ့နေရာဒေသရှုပ်ရှုပ်ရင်းနေတာနေရာဒေသမဟုတ်ဘူး။အဲ့ဒီတို့ကြောင့်ကျွန်မမျိုးသားကိုဥပဒေရဖမ်းဆီးခဲ့တယ်။အခုကတော့ကျွန်မမျိုးသားကိုတတ်တယ်ဒီရခင်ရောက်ကိုစစ်ဒီရခင်ရောက်ကိုကြတော့မှမထောင်ရှိဖွဲ့စည်းပုံရှိကဥပဒေရလွတ်လိုက်တယ်။ဒီတော့ရှိဖွဲ့စည်းပုံရှိကဥပဒေကို
ဒီမှုနဲ့ပတ်သက်လို့အေဘီလာ၁၀ရက်နေ့ကစပြီးချိန်မျိုးမျိုးနဲ့တရားရုံးမှာစတင်စစ်ဆေးနေခဲ့တာဟာအခုဆိုရင်၄ချိန်ရှိသွားခဲ့ပါပြီ။ကိုပါကြီးရဲ့ဇနီးဖြစ်သူကိုတနေ့ကစစ်ဆေးခဲ့ပြီးမေလ၂၅ရက်နေ့မှာတော့ရုံးချင်းထပ်မံချိန်ဆိုထားပါတယ်။အလွတ်သတင်းတော့ကိုပါကြီးဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကောင်ကမွန်ပြည်နယ်ချိန်မျိုးမျိုးနယ်မှာ ဒီမိုကရေစီကရင်ကျွတ်တက်မတော်နဲ့အစိုးရစစ်တပ်တို့တိုက်ပွဲဖြစ်နေစဉ်သတင်းရရယူခဲ့ပြီးအပြန်ချိန်မျိုးမျိုးနယ်ထဲမှာပဲဖမ်းဆီးခံခဲ့ရတာပါ။ဖမ်းဆီးခံရပြီးတဲ့နောက်ဦးကောင်းနဲ့ကိုခန္ဓာတွေမှာတနက်တန်ရီနဲ့တေဆုံးခဲ့ပါတယ်။သူတေဆုံးခဲ့ပြီးတုံးပတ်ကျော်အကြာလောက်မှာတော့စစ်တပ်ကတနက်လူလို့ပြစ်ခတ်ရင်းတေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။သူ့ရဲ